ယူကရိန်းအရေးကြောင့်အမေရိကန်ကအဓိကပါတီကြီးနှစ်ခုဖြစ်တဲ့ Republican နဲ့ Democrat ကြားဆက်ရှာပါပါညီညွတ်မှုရနေကြပြီးရုရှားသမ္မတ Vladimir Putin ရဲ့ရန်လိုတဲ့လူရက်ကိုစက်ညံခံရင်ဆိုင်မှုလဲလက်ခံထားကြပါတယ်။ဒါမှလည်းသမ္မတဟောင်း Donald Trump ရဲ့ရုရှားပေါ်ရည်တည်ချက်ကိုထောက်ခံသူ Republican ကိုယ်စားတချို့ကတော့ယူကရိန်းနဲ့ပတ်သက်လို့ရုရှားသမ္မတရဲ့လူလားချက်တွေကိုလက်မခံတဲ့သမ္မတဂျိုးဘိုင်ဒန်ပေါ်ဝေဖန်နေကြတယ်လို့ရုရှားအနေနဲ့ယူကရိန်းကိုကျူးကျော်ပန်ခွင့်ရှိတယ်ဆိုပြီးအလွန်အကျွံပြောသူတွေလည်းရှိပါတယ်။သမ္မတဘိုင်ဒန်ရဲ့ဒီမိုကရက်ပါတီက Progressive ကိုယ်စားတချို့ကတော့စီးရီးယာဖြစ်ရှင်းလို့ပြည်လဲမှုမရနိုင်ဘူးဆိုပြီးသတိပေးနေပါတယ်။ American တပ်တွေပြန်ရုပ်သိမ်းပြီးအာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေသိမ်းပိုက်လိုက်တဲ့ဖြစ်ဖြစ်ဒီ American လူလူကြားမမေ့ပြောင်းနိုင်သေးတဲ့အချိန်မှာ American ကလက်ဝဲလက်ရာနိုင်ငံရေးသမားတွေဥရောပမှာစီးရီးယာပါဝင်ပတ်သက်ရမယ့်အရေးရှောင်ရှားနိုင်မှုကြိုးပမ်းနေကြတာပါ။သမ္မတဘိုင်ဒန်ကတော့ယူကရိန်းကိုအမေရိကန်တပ်တွေဆင်လွတ်မှာမဟုတ်ဘဲစီးရီးအကူအညီသာပေးမှာဖြစ်ကြောင်းအချိန်ချင်းပြောဆိုထားပါတယ်။